ရှမ်းပြည်နယ်အမြောက်ပိုင်းကချင်လူမျိုးရေးအဖွဲ့နဲ့တပ်အန်းအမျိုးသားလူမျိုးရေးတပ်မတော် DNL တို့ကြားတင်းမာမှုတွေကိုနှိမ့်နှိုင်းဖြေရှင်းမဲ့အကြောင်းနှစ်ဖက်တောင်းဝင်ရှိသူတွေကပြောလိုက်ပါတယ်။ကုခိုင်မျိုးက KIO ဆက်ဆံရေးယုံနဲ့တပ်ဖွဲ့ဝင်တွေကို DNL အဖွဲ့ကဖယ်ရှားလိုက်ပြီးတဲ့နောက်လူမှုကွန်ရက်စာမျက်နှာမှာအပြန်အလှန်ဝေဖန်တိုက်ခတ်တာတွေလည်းရှိခဲ့တာပါ။တရင်သားလက်နက်ကိုင်းနှဖွဲကြားတင်းမာမှုနောက်ဆုံးအခြေအနေနဲ့ပတ်သက်ပြီးတော့ရန်ကုန်ကသတင်းပေးပို့ထားတာကိုမယ့်ရင်ချင်းနိုင်ပြောပြပေးပါရှင်
။ဒီကနေ့တောက်ကြံနေညနေပိုင်းကပလောင်ပြည်နယ်လူမျိုးရေးတပ်ဦး PSLF DNLA တင်ပိုက်ထားတဲ့ကုတ်ခိုင်မြို့မှာရှိတဲ့ KIO ဆက်ဆံရေးယုံနဲ့ကုတ်ခိုင်မြို့ကိုဝင်ရောက်လာတဲ့ KIA တပ်ဖွဲ့ဝင်တွေကို DNLA တပ်ဖွဲ့ဝင်တွေကဖိရှားပြီးနတ်ဖာကာဘက်ကိုပို့ဆောင်ခဲ့ပါတယ်။ဒီလိုနှစ်ဖက်တင်းမာမှုတွေဖြစ်လာတာကိုလောလောဆယ်မှာရှေတန်းကတာဝန်ရှိသူအချင်းချင်းနှိမ့်နှိုင်းနေပြီးတော့နှစ်ဖက်ဗဟိုအချင်းချင်းဆက်လက်နှိမ့်နှိုင်းသွားဖို့ရှိကြောင်း KIO ပြန်ကြားရေးတာဝန်ခံဘုံမူကြီးနော်ဘူးက VOE ကိုပြောပါတယ
်အခုလောလောဆယ်ကတော့အဲ့ဒီဒေသခံရှေတန်းကလူကြီးတွေချင်းချင်းနှိမ့်နှိုင်းတာတော့ရှိပါတယ်တခြားဟိုအစီကတဲ့အဲ့ဒီစစ်စာနဲ့ပတ်သက်လို့ဒီချမ်းနှိမ့်နှိုင်းတာလည်းမရှိသေးပါဘူးဒါပေမဲ့ကျွန်တော်တို့ke o poco na o tiene hoye poco chinchi po no yinala chuno ro ni na da shi de ko le set pe ma ni na po ro shi ta de ano ko lo lo se ro ni na de sing ro ma shi de po na phet ka ro pin sin ne ne tha naw pe shi ba de
TNL ရဲ့ပြောရေးဆိုခွင့်ရှိသူလွေးရည်ဦးကလည်းကွတ်ခိုင်မျိုးအရေးခင်းတဲ့ပတ်သက်လို့နှစ်ဖက်ဗဟိုချင်းညှိနှိုင်းသွားမှာဖြစ်ကြောင်းပြောပါတယ်
အချင်းချင်းဖြစ်ပေါ်နေတဲ့အငင်းပွားမှုတွေဒီခုတိုင်းမျိုးတွေကိုလူစုတွေအနေနဲ့ကတော့စိုးရင်ဖျားမရှိပါဘူး။ကျမတို့ဘက်ကတော့ဒါတွေကိုဒီနိုင်ငံရေးအတွက်ဆိုအစွေနိုရင်းညနိုင်ရင်းနာနဲ့ကျမတို့ဆောင်ရွက်မှာဖြစ်ပါတယ်။အဲကျမတို့ဒီခံရဘိုးနဲ့ခံရကြမှာကျမတို့ဒီဘိုးအစင်ပြေဆုံးဆွေးနွေးမှုပြုလုပ်နိုင်တယ်ကျမတို့ချိပါနေတာမျိုးရှိပါတယ်။
KIA နဲ့ DNL တက်ဖွဲ့ဝင်တွေကြားတင်းမာမှုတွေဖြစ်တဲ့သတင်းကိုမီဒီယာတွေမှာဖော်ပြလာတဲ့အခါနှစ်ဖက်ပြည်သူတွေကြားအပြန်အလှန်ဝေဖန်တိုက်ခိုက်တာတွေရှိခဲ့ပါတယ်။ပုံမှုကြီးနော်ဘူးကတော့မဖြစ်သင့်တဲ့ကိစ္စတွေမဖြစ်ရအောင်အမုန်းစကားတွေရှောင်ကျဉ်ကြဖို့အခုလိုတိုက်တွန်းထားပါတယ
်။အခုအဲ့လိုမျိုးအချိန်ကာလမှာကတော့ကျွန်တော်တို့နှစ်ဖက်ကပြည်သူတို့ထုတ်ပြီးနှစ်ဖက်ကအွန်လိုင်းတမားတွေနာနှစ်ဖက်ကကျွန်တော်တက်ဖွဲ့ဝတ်တဲ့အားလုံးလည်းချင်းချင်းမုန်းစကားတွေပေါ့ his speech လို့ခေါ်မှာပေါ့နော်အမုန်းစကားတွေအခုချိန်မှာတော့တော်တော်တိတ်ထားဖို့ရည်ချီပါတယ်အဲ့ဒါကတော့မဖြစ်တဲ့ဟာတွေကိုဖြစ်စေတတ်တဲ့အဲ့ဒီစကားတွေပေါ့လေနော်ဒါတော့ခုချိန်မှာဆောင်ဖို့လိုပါတယ်လို့ကျွန်တော်ကတော့ပြောလို့ပါတယ်
နှစ်ဖက်ပုတ်တိုက်မှုတွေရှိတဲ့အခါပြည်သူတွေကြားအထင်မြင်လွဲမအောင်ဆောင်ရွက်နေတာတွေရှိနေကြောင်းနဲ့ဒီလိုအငင်းပွားမှုတွေညှော့နေအောင်ဆောင်ရွက်သွားမှာဖြစ်ကြောင်း TNL ပြောခွင့်ရသူလွေးရည်ဦးကပြောပါတယ
်။ပုတ်တိုက်မှုတွေအငင်းပွားမှုတွေရှိတာတဲ့အခါမှာတချို့ကလူထုတွေအမြင်မအောင်လူထုတွေတဘောထားကွဲလွဲအောင်ဆောင်ရွက်နေတာမျိုးတွေရှိပါတယ်။ဒါဆိုတော့ကဒီဟာကိုကျမတို့ကတော့ဒီဆက်လက်ပြီးတော့မှဒီရှိတည်တန်းခံရတဲ့မဟာမိတ်နဲ့ဒီဆက်လက်ပြီးတော့မှဒီအငင်းပွားမှုတွေရောနေအောင်ကျမတို့ဆောင်ရွက်သေးရှိပါတယ်ဟုတ်ကဲ့
ကချင်လွတ်လပ်ရေးအဖွဲ့ KIO ဟာ1994ခုနှစ်အပြစ်ခတ်ရဆဲပြီးတဲ့နောက်ကုတ်ခိုင်မြို့မှာဆက်ဆံရေးယုံဖွင့်လှစ်ခဲ့ပြီး2011ခုနှစ်မှာတကြော့ပြန်တိုက်ပွဲတွေဖြစ်ခဲ့ပြီးတဲ့နောက်ရုပ်သိမ်းခဲ့ပါတယ်တက်တုံညာနှစ်ခုစစ်စင်ရေးမှာ TNL ကကုတ်ခိုင်မြို့ကိုသိမ်းယူခဲ့တဲ့နောက်မှာ KIA ကဆက်ဆံရေးယုံကိုပြန်လည်ဖွင့်လှစ်ခဲ့တာပါTNL ကဆက်ဆံရေးယုံဖွင့်လှစ်တာနဲ့ပတ်သက်လို့တရားဝင်အကြောင်းကြားဖို့စစ်ဝတ်စုံတွေမဝစ်ဖို့တတိပေးမှုတွေရှိခဲ့ပြီးအခုလိုနှစ်ဖက်ကြားအချင်းများမှုတွေဖြစ်လာခဲ့တာပါ KIA နဲ့ TNL ကြားမန်တုံမြို့နယ်အတွင်းမှာလည်းပြီးခဲ့တဲ့လပိုင်းကအလားတူပုတ်တိုက်မှုတွေဖြစ်ခဲ့ပါတယ်2013ခုနှစ်အတွင်းမှာလည်းအောက်ခြေတပ်တွေကြားအချင်းများတာတွေဖြစ်ခဲ့တာကြောင့်နှစ်ဖက်တွေ့ဆုံဆွေးနွေးတာတွေရှိခဲ့ပူပါတယ်ရှင်